အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာဒီကနေ့ဖေဖော်ဝါရီလ19ရက်ညနေပိုင်းမှာအစောဆုံးထားပြီးတော့ပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်နဲ့ဒုံးကျည်စမ်းသပ်ပစ်လွတ်ပြီးတရက်အကြာမှာအမေရိကန်နဲ့ဂျပန်တို့ရဲ့စီရေးလေ့ကျင့်မဲ့အကြောင်းဖူဂျီသတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံအနီးမှာပြုလုပ်မဲ့ဒီစီရေးလေ့ကျင့်မှုမှာဂျပန်တိုက်လေယာဉ်တွေအမေရိကန်ဘုံးကျဲလေယာဉ်တွေပါပါဝင်မှာဖြစ်ပါတယ်။စီရေးလေ့ကျင့်မှုဘယ်အချိန်မှလုပ်မယ်ဆိုတာအတိအကျကတော့မိုးလေဝသအခြေအနေပေါ်မှာမူတည်မယ်လို့အမည်မဖော်လိုတဲ့အရာရှိတွေကိုကိုကာပြီးဖူဂျီသတင်းမှာရေးသားထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့တုန်းကလည်းဂျပန်လေဒီတက်ဟာအမေရိကန်ပစ်တိန်ဩစတြေးလျနိုင်ငံတို့ကစစ်တပ်တွေနဲ့စီရေးလေ့ကျင့်ခဲ့ပါတယ်။ဂျပန်နိုင်ငံကတခုတည်းသောလေဒီကုန်တိုက်ခိုက်ရေးတပ်ဖြစ်တဲ့တက်မဟာတက်ကတက်ဖွဲ့ဝင်တထောင်လောက်ဟာနှစ်စဉ်ဇန်နဝါရီလအတွင်းကျင်းပလေ့ရှိတဲ့လေဒီကုံစီရေးလေ့ကျင့်ရာမှာပါဝင်ခဲ့ကြပါရဲ့ရှင်။